กรรมวิธีนะมีกรรมวิธียาวไปเรียกคำว่านามิติกรรมวิธีเอคือวิบากวิธีเอนะกรรมวิธีเนี่ยวิบากวิธีอะไรเนี่ยตัวเดียวมาตัวเดียวตัวป่าวนะไอ้ล่ะဆိုတဲ့တော့ကမ္မပစ္စည်းကမ္မပစ္စည်းရတာဒါလူတိုင်းနားလည်နေတဲ့ကံပေါ့နော်ကံအဲ့ကံဟာအကြောင်းတရားအနေနဲ့ဒါကျေစုပြုနေတဲ့တရားနော်ကျေစုပြုနေတဲ့တရားအဲ့တော့ကမ္မပစ္စည်းကိုဆိုတဲ့တော့ဥပမာအားဖြင့်ဘယ်လိုနားလည်ရမလဲဆိုရင်မျိုးစည်းဥပမာနဲ့တူပါလေ။နော်။ဘာဥပမာနဲ့တူလဲ။ရိုးစည်းဥပမာ။ရိုးစည်းမှာဘယ်လိုလဲ။အပင်ပေါက်နိုင်တဲ့ရိုးစည်းဟာရှိ။အဲ့ဒီရိုးစည်းဟာဒီဥစ္စာတို့ရေမြေနဲ့တွေ့ပြီးတော့စိုက်ပြိုးလိုက်ပြီးဆိုလို့ရှိရင်အပင်မြေပေါက်လာ။နော်။အပင်မြေပေါက်လာမယ်အတီးတီးမယ်အဲ့ဒါအခါပင်ဆိုင်အခါမျိုးစည်ဆိုလို့ရှင်အခါပင်ပေါက်မယ်အခါတီးတီးမယ်အချိုမျိုးစည်ဆိုလို့ရှင်အချိုပင်ပေါက်မယ်အချိုတီးတီးတီးမယ်ဒါဒီတော့အဲ့တော့ဒီမျိုးစည်ထဲမှာမျိုးစည်ကိုခွဲပြီးတော့ရှာကြည့်ဘယ်နေရာကအပင်ပေါက်တာလဲအပင်ကြီးကဘယ်နှရှိလဲအတီးတီးဘယ်နှရှိလဲဆိုပြီးတော့ရှာလို့မရဟမ်ရှာရလ
ားမရဘူ
းဒါပေမဲ့လို့အဲ့ဒီမျိုးစည်ထဲမှာအပင်ပေါက်စီနိုင်တဲ့တတိကတော့ကိန်းနေတယ်နော်ဒါတဘာဝလားဒီဇတဘာဝအဲ့ဒါလိုပဲတဲ့တတ္တဝါတွေရဲ့တဏ္ဍာမှာဥစဉ်တို့ဒီကောင်းတာလှုပ်ထားတဲ့အလုပ်ဒီမကောင်းတာလှုပ်ထားတဲ့အလုပ်ဒီအဲ့ဒါကိုဘာလို့ပြောလဲဆိုလို့ရှိရင်ကံလို့ပြောတယ်နော်ကံအဲ့ဒီကံကိုဒီဒီတဲ့ရှင်းအောင်ပြောမယ်ဆိုလို့ရှိရင်စေရဏဟံဘိက္ခုရိကမ္မံဝါရာမိကံဆိုတာဒီစိတ်စိတ်တိတ်တရားတွေထဲမှာပါပြီးတော့နေတဲ့စေတနာဆိုတဲ့စိတ်တိတ်တရားနော်စေတနာစေတနာကိုဘာလို့ခေါ်လဲဆိုတော့စေတနာကိုကြံလို့ခေါ်ပါစေတနာကဘာလို့လုပ်တယ်လဲဆိုတော့သူကចောင်းကြပြပါရចောင်းကြပြပါရများပြီးတော့ဒီစီဆိုရတဲ့သဘောတရားကိုစေတနာလို့ခေါ်ပါတယ်။အဲဒီတော့အလုတ်ဒီတတ္တဝါတွေအလုတ်ဒီလုံနေကြတာဟုတ်လားကာယကံမှုတွေလုံနေကြတာဝစီကံမှုတွေပြောနေကြတာမနောကံမှုတွေကြံစည်နေကြတာအဲ့ဒါပါလဲဆိုတော့ဒီအတွင်းစေတသိက်စေတနာဆိုတဲ့စေတသိက်တရားလေးကလှုပ်ဆော်နေလို့ဟမ်အဲကောင်းတဲ့စေတနာကလှုပ်ဆော်လိုက်ပြီးဆိုလို့ရှိရင်လုံတဲ့အလုတ်တွေကဘာဖြစ်သွားလဲဆိုတော့ကောင်းတဲ့အလုတ်တွေဖြစ်သွားပြောတဲ့ပြောတွေကလည်းပဲကောင်းတဲ့ပြောတွေဖြစ်သွားတယ်။ကြံစီတဲ့ကြံစီတွေကလည်းပဲကောင်းတဲ့ကြံစီတွေဖြစ်သွား။ဒီမကောင်းတဲ့စေတနာကဆိတ်ဆော်လိုက်ပြီးဆိုလို့ရှိရင်လည်းပဲအဲ့ဒါလုံတဲ့လုံတွေကလည်းပဲမကောင်းတော့ဘူးပေါ့ဗျာနော်။ဒီကြတော့ပြောတဲ့ပြောတွေကလည်းပဲမကောင်းတော့ဘူး။ဒီကြံစီတဲ့ကြံစီတွေကလည်းပဲမကောင်းတော့ဘူးလေ။အဲ့ဒါဒီကောင်းတဲ့စေတနာဆိတ်ဆော်မှုကြောင့်ကုသိုလ်ကံတွေဖြစ်တယ်နော်။မကောင်းတဲ့စေတနာဆိတ်ဆော်မှုကြောင့်ဘာဖြစ်လဲဆိုတော့အကုသိုလ်ကံဖြစ်တယ်အဲဒီတော့ကံရဲ့သဘောတရားကိုဦးဇင်းတို့မျိုးစိအနေနဲ့နားလည်ပါမျိုးစိဥပမာအနေနဲ့နားလည်ပါဒီတော့ဦးဇင်းတို့နေ့စဉ်နေ့စဉ်လုပ်ကင်နေတဲ့အလုပ်တွေဟာဦးဇင်းတို့လုပ်ငန်းကနှစ်မျိုးပဲရှိပါတယ်ကောင်းတဲ့လုပ်ငန်းနဲ့မကောင်းတဲ့လုပ်ငန်းနော်ပြောရမယ်ဆိုလို့ရှိရင်တော့ကုသိုလ်နဲ့အကုသိုလ်ပေါ့ကိုနေ့စဉ်နေ့စဉ်လုပ်နေတဲ့လုပ်ငန်းတွေဟာကံအဖြစ်နဲ့သူကတတိအနေနဲ့ကြံရိတ်ခဲ့တယ်ပြီးပြီးပြောက်ပြောက်ဖြစ်သွားတာတော့မဟုတ်ဘူးနော်ဟာလားကိုဘာပဲလှုပ်လိုက်လှုပ်လိုက်အဲ့ဒီစေတနာစီစော်လိုက်တဲ့စေတနာအခြေခံပြီးတော့ဖြစ်ပေါ်လာတဲ့လှုပ်လိုက်တဲ့လုပ်ငန်းရပ်တွေဟာအထက်မှာတတိအနေနဲ့နောက်တစ်ချိန်အခွင့်အခါတဲ့အချိန်မှာအကျိုးပေးမယ်ဆိုတဲ့တတိအနေနဲ့တတ္တဝါတွေရဲ့တဏ္ဍာမှာကိန်းပြီးတော့နေတယ်တဲ့နော်ဟာလားကောင်းတာပဲလှုပ်လို့ဆိုးတာပဲလှုပ်လို့တတိအနေနဲ့ကိန်းပြီးတော့နေတယ်ဒီလုပ်ငန်းတွေကပြပြပြောက်ပြောက်ဖြစ်သွားတာတော့မဟုတ်ပါဘူးအဲ့ဒီတော့ကံကိုဦးဇင်းတို့ဒီမှာကမ္မပစ္စယောကမ္မပစ္စယောကိုဖတ်ကြည့်ရင်ကမ္မပစ္စယောဒီ ပါလေကုသလာကုသလာကမ္မဝိပါကနံခန္ဓာနံကတ္တာသရူပနံကမ္မပစ္စေနပစ္စယောဒါတစ်ချက်ရှိပါနော်နောက်ပြီးတော့စေရနာသံယုတ်တာနံသမနံသံဘုဒ္ဓနာနိသရူပနံကမ္မပစ္စေနပစ္စယောကံကဒီနေရာမှာနှစ်မျိုးရှိတယ်တဲ့နော်အကံကနှစ်မျိုးရှိတယ်ပထမကံကဘာပြောတယ်လဲဆိုတော့နာနခဏိကကံမကုသိုလ်အကုသိုလ်စေရနာသည်ဟာလားနောက်တစ်ချိန်မှာအခွင့်အခါတင်းတဲ့အချိန်မှာဒီကောင်းယူမကောင်းယူကိုပြီးတယ်တဲ့နော်ကောင်းယူမကောင်းယူဟာလားကောင်းတဲ့ဘဝမကောင်းတဲ့ဘဝပြီးရတော့ကောင်းတဲ့ရုပ်ခန္ဓာမကောင်းတဲ့ရုပ်ခန္ဓာဒါမျိုးတွေကိုပြီးတယ်အဲ့ဒီကံမျိုးကိုကုသင်းတို့ဒါအများနာလည်နေတဲ့ကံပါပဲဟုတ်လားနာနခဏိကကံပါလို့ခေါ်တယ်နော်ကံလုံးတဲ့အချိန်နဲ့အကျိုးပေးတဲ့အချိန်ဟာမတူဘူးတဲ့နော်တကွဲတပြားကြီးဖြစ်နေလှုပ်လှုပ်ချင်းအကျိုးမပေးဘူးပေါ့ဗျာဟုတ်လားကောင်းတာလှုပ်လှုပ်ချင်းလည်းပဲကောင်းတာချက်ချင်းအကျိုးပေးရတာမပေးဘူးမပေးဘူးအနည်းအားဖြင့်တို့ပြောခဲ့တဲ့အလားအချက်၄ချက်နဲ့ပြည်စုံမှကောင်းကျိုးဆိုတာအကျိုးပေးနော်အကုသိုလ်လည်းပဲဒီတိုင်းပါအဲ့ဒီတော့ဒီကံလုံးတဲ့အချိန်နဲ့အကျိုးပေးတဲ့အချိန်ကာလဟာမတူညီတဲ့အတွက်ကြောင့်ဟုတ်လားအချိန်ကာလအားဖြင့်မတူညီဘူးနာနာနာနခဏိကဆိုတာနာနာခဏဒီကံလုံးတဲ့အချိန်နဲ့အကျိုးပေးတဲ့အချိန်ဟာမတူထူးခြား क्वे ပြတဲ့အချိန်ကာလရှိတဲ့အတွက်ကြောင့်အဲ့ဒီကံမျိုးကိုနာနခဏိကကံပါလို့ဒီလိုခေါ်တယ်နော်ဘုရင်တို့အများနာလည်နေတဲ့ကံဟာဒီကံပါပဲနော်ကံလုံးတဲ့အချိန်မှာအကျိုးမပေးသေးဘူးနောက်ကြမှာအကျိုးပေးတယ်နော်လူဘဝနတ်ဘဝဟာလားညီရတော့စီစဉ်ချမ်းသာရင်းနဲ့ဒီလိုအကျိုးပေးတာဒါကိုနာနခဏိကကံပါလို့ဒီလိုခေါ်ပါတယ်ပထမကုသလကုသလကံမဝိပါကနာခန္ဓာနံကတ္တတာသရူပနံကမ္မပစ္စည်းနာပစ္စည်းရောနော်နောက်ကစေတနာတံမြုပ်တကနာဓမ္မနာတံသမုဋ္ဌာနာနိစ္စရူပနာကမ္မပစ္စည်းနာပစ္စည်းရောဆိုတာကတော့သူဟာသဟဇာတကမ္မလို့ဒီလိုခေါ်ပါနော်သဟဇာတကမ္မဒါဒီကံကတော့သဟဇာတဆိုတဲ့ကံကတော့ဘုရင်တို့အများမသိတဲ့ကံပေါ့အများမသိတဲ့ကံသဟဇာတဆိုတာကဘာလဲဆိုတော့ဘုရင်တို့သဟဇာတပစ္စည်းတော်ကပြောခဲ့ပြီအတူတူကဖြစ်တဲ့သဘောတရားကိုဘာလို့ခေါ်လဲသဟဇာတဟုတ်လားစိတ်စိတ်တိတ်တရားတွေအဲ့ဒီစိတ်စိတ်တိတ်ကြောင့်ဖြစ်တဲ့ယုတ်တရားတွေနော်အဲ့ဒီတခုခုဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီထဲမှာစေတနာဆိုတဲ့စိတ်တိတ်လေးကပါသွားတယ်နော်အဲ့ဒီစေတနာဆိုတဲ့လှုပ်ဆော်တတ်တဲ့စေတနာလေးကဒီကောင်းတဲ့အလုပ်တစ်ခုဖြစ်သွားတယ်ကောင်းတဲ့စိတ်အစဉ်တွေဖြစ်သွားတယ်နော်အဲ့လိုဖြစ်တဲ့နေရာမှာအဲ့ဒီစေတနာလေးကနေပြီးတော့ကြံတဲ့သူ့နဲ့အတူတူပါဖြစ်တဲ့စိတ်စိတ်တိတ်တရားတွေကိုအတူတူဝဖြစ်ပြီးတော့မလုပ်လဲကျေးဇူးပြုတယ်ကျေးဇူးပြုတယ်နောက်ပြီးတော့အဲ့ဒီစေတနာကြောင့်ဖြစ်တဲ့စိတ်ဒဇယုတ်တွေရှိပါတယ်နော်စေတနာသိကောင်းတယ်ဆိုလို့ရှိရင်ဟာလားယုတ်တွေကလည်းပဲကြည်လင်းလာတယ်ပေါ့နော်မကောင်းတဲ့စေတနာတွေထားပြီးဆိုလို့ရှိရင်ဟာလားယုတ်တွေကလည်းပဲဘာဖြစ်လဲထောက်ပြန်ပြက်စီးတယ်နော်အထူးအပြင်းတော့ဥစဉ်တို့ဒေါသပေါ့နော်ဒေါသဆိုတာလည်းပဲအမှန်ကဒေါသစိတ်တိတ်ထဲမှာဦးဇင်းတို့ဘာပါလဲဆိုတော့စေတနာပါနော်ဟုတ်လားစေတနာအဲ့ဒီစေတနာကဘာလဲဆိုတော့သူတစ်ပါးကိုပျက်စီးပြီလို့တဲ့စေတနာနော်အဲ့ဒီစေတနာကဥဆောင်လိုက်တဲ့အတွက်ကြောင့်ဒေါသစိတ်တွေဖြစ်သွားပြီဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဟုတ်လားမျက်နှာတွေမှာညည်ရပြီးတော့လာတယ်နော်ဟုတ်လားဒီဒေါသဖြစ်နေတဲ့ပုံကိုယ်ရဲ့ရုပ်ဟာမထင်ရှားဘူးလားထင်ရှားတယ်နော်အဲ့ဒါစိတ်တရားရုပ်တွေဖြစ်တာဒီဒေါသစေတနာကြောင့်ဖြစ်ပေါ်ပြီးတော့လာတဲ့စေတ္တရုပ်တွေအဲ့ဒါမျိုးကိုဥစဉ်တို့ဘာလို့ဘာကံလို့ခေါ်လဲဆိုတော့သဟဇာတကံပါနော်ဒီသဟဇာတကံပါကတော့စေတနာကသူနဲ့အတူတူပါဖြစ်တယ်ဟာလားစိတ်စေတ္တိတ်စေတ္တရုပ်တရားတွေကိုအတူတူပါဖြစ်ပြီးတော့ထောက်ပံ့ပြီးတော့ကျေးဇူးပြုနေတယ်လို့ဒီလိုနားလည်ရပါမယ်နော်ဒီတော့သဟဇာတကံပါဟာဥစဉ်တို့အများနားမလဲတဲ့ကံပေါ့ဟာအများနာလေတဲ့ကံကတော့ဘယ်ကံလဲဆိုတော့နာနခဏိကကံပါနော်နာနခဏိကကံပါဒီကံရဲ့သဘောတရားကအကျိုးပေးတဲ့နဲ့အလုပ်လုပ်ချိန်နဲ့မတူဘူးနော်မတူတော့ဟာလာတချို့မှာကောင်းတာတွေလုပ်နေပေမဲ့လို့ကောင်းကျိုးတတ်မခံစားနော် တချို့ကြတော့သိကောင်းတယ်နော်ဘဝမှာကောင်းအောင်နေတယ်ကောင်းအောင်နေပြီးတော့ဆင်းရဲနေတယ်ဆင်းမပြေဘူးဟာတချို့ကြတော့လည်းမကောင်းတာတွေမျိုးစုံလုပ်တယ်နော်မကောင်းတာတွေမျိုးစုံလုပ်ပြီးတော့ဟာကြီးပွားနေကြတယ်ချမ်းသာနေကြအဲ့ဒါတွေမြင်တွေ့ပြီးတော့ဟာတချို့ကြတော့ဟာလားကံကံရဲ့အကျိုးတွေဟာမရှိဘူးလို့အယူလွဲသွားတတ်တယ်နော်ဦးဇင်းတို့ဒီဇတ်တော်ထဲမှာအင်ဂီတိဆိုတဲ့မင်းတစ်ပါးရှိအင်ဂီတိမင်းနော်မိတိလာပြည်မှာဘုရားတို့သူကဘယင်ပေါ့မိတိလာပြည်မှာစိုးစံတဲ့အင်ဂီတိမင်းအဲ့ဒီအင်ဂီတိမင်းမှာသူကသမီးတော်တစ်ပါးရှိတယ်ရူစာတဲ့နော်ရူစာအဲ့ဒီဒီသမီးတော်ကတခြားလူပေါ့ဘုရားအရှင်အာနန္ဒာအလောင်းအရှင်အာနန္ဒာအလောင်းအရှင်အာနန္ဒာအလောင်းကအဲ့ဒီမှာသမီးတော်ဖြစ်သမီးတော်ကလည်းတစ်ပါးတည်းရှိတယ်ဘင်းကြီးကသမီးတော်ကိုလည်းအရန်ချစ်တယ်ချစ်တော့နေစဉ်နေစဉ်အဝယ်စားအစ်တီပေးတယ်ဟုတ်လားသမီးတော်သုံးဖို့ဆိုပြီးတော့ဟုတ်လားပန်းဒီပါဒီအာတပြားသိမ့်ချီပြီးတော့ပေးတာနေစဉ်နေစဉ်ပို့ပေးတယ်သူသမီးတော်လေးကိုဟုတ်လားလှလာပါပါဝေစင်ပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့နေနိုင်အောင်လို့ဟုတ်လားဘင်းကြီးကသိပ်ပြီးတော့ချစ်ခင်ကြတယ်အဲ့ဒီတော့ဒီအင်ဂီတီမင်းကြီးကတနေ့တော့နက္ခတ်ဘွဲသမီးနေကျင်းပါနေတဲ့အချိန်သူလည်းပြင်းပြင်းရှိတာပေါ့လေညကြတာအဲဒီလိုညကျန်းအချိန်မျိုးမှာဘယ်လိုပုံကူမျိုးစီသွားရရင်ကောင်းမလဲဟာလားဟိုဘယ်လိုပုံကူမျိုးနဲ့စကားပြောရရင်ကောင်းမလဲလို့သူကစဉ်းစားစဉ်းစားတော့ဒီအဲ့ဒီမှာအမတ်ကြီးတွေကဗာပြောလဲဆိုတော့အဲ့ဒီဖြစ်ခါတော့ကရဟန္တာလို့ကြော်ကြားနေတဲ့ရတိကြီးတစ်ပါးရှိဒီဒီဥက္ကူလာနော်သူကအဝတ်မပါဘူးအဝတ်မဝတ်သူတို့ကအဝတ်ဝတ်ဆရာမလို့ဘူးငါတို့ကကြည့်နေတာတွေကုန်းနေဟာလားအဝတ်ဝတ်ကြတဲ့ပုံကိုယ်တွေကဟောလာဒီကြည့်နေတာတရားတွေမကုန်လို့ဝတ်ကြရတာဖုံးထားကြရတာအဲသူတို့ကတော့ကြည့်နေတာကုန်းနေတာဆိုတော့ဘာမှအဝတ်ဝတ်ဆရာမလို့ဘူးဆိုပြီးတော့ဒီတိုင်းနေနော်အဲ့ဒီအကျင့်ကိုကျင့်တယ်အဲ့ဒီတော့အဲ့ဒီဆရာကြီးကိုရတေကြီးကိုကြည်ညိုနေကြတဲ့အမတ်ကြီးတွေကလည်းရှိတာပေါ့ရှိတော့ကြတော့သူတို့ဆရာကြီးဒီအာကျွန်တော်တို့ဆရာကြီးရှိပါတယ်ရဟန္တာမထေရကြီးရှိပါတယ်အဲ့ဒီရဟန္တာမထေရကြီးကြီးကိုသွားပြီးတော့မေးကြရအောင်စကားသမီးပြောကြရအောင်ဆိုတော့ကဲကောင်းပြီဆိုပြီးတော့အဲ့ဒီမှာဘုရင်ကြီးကသွားရာကျန်းချင်းကပေါ့နော်ညာဦးညင်ဦးရန်ချင်းကအဲ့ဒီမှာသွားတယ်သွားပြီးတော့အာသွားတော့ယူယူတီတီပါပဲယူယူနေတယ်သွားပြီးတော့အဲ့ဒီမှာဘုရင်ကြီးကနေပြီးတော့ပြဿနာတွေနေတယ်လောကမှာမိဘကျေးဇူးရှင်မိဘများအပေါ်မှာဘယ်လိုနေလို့ရှင်ဘယ်လိုပြုခြင်းလို့ရှင်ตาကောင်းသမီးကောင်းဖြစ်ပါလေနော်ตาကောင်းသမီးကောင်းဖြစ်ပါလေနောက်ပြီးတော့မိတ်ဆွေတင်ကားတွေအပေါ်မှာဘယ်လိုကျင့်သုံးမယ်ဆိုလို့ရှင်ဟာလားမိတ်ကောင်းဆွေကောင်းဖြစ်ပါလေနော်နောက်ပြီးတော့လောကလူသားတွေရဲ့အကျိုးတရားကိုဘယ်လိုဆောင်ရဲတိုင်းလူပြည်သားတွေရဲ့အပေါ်မှာဘယ်လိုကျင့်သုံးမယ်ဆိုလို့ရှိရင်ဟာလားမင်းကောင်းမင်းမြတ်ကြီးဖြစ်မလဲဆိုတဲ့အကြောင်းအရာတွေမေးတာပေါ့နော်သူသိကျင်တဲ့ချက်တွေမေးမေးတော့ဒီမေးတဲ့မိဘတွေကနည်းနည်းစဉ်းမြင်ဟာလားမိဘတွေအပေါ်မှာဘယ်လိုကျင့်မှသာကောင်းသမီးကောင်းဖြစ်မလဲနော်တိုင်းလူပြည်သားတွေအပေါ်မှာဘယ်လိုကျင့်သုံးမှမင်းကောင်းမင်းမြတ်ဖြစ်မလဲတူဘော်တူဘလို့ကျင်တော့မှဟောလားကောင်းမြတ်တဲ့ပုဂ္ဂိုလ်သူတော်ကောင်းဖြစ်မလဲဆိုတာဒီမေးဒါဒီပဲသိပါတော့ရေသေးကြီးခုနကနော်မသိဘူးမသိတော့မသိရင်မသိဘူးလို့ဟောလားပြောရတဲ့တတိယလည်းမရှိဘူးဒီမှာလည်းပဲသူတပည့်ပြေးတတိယရှိရဟုတ်ရဲ့အာဒါငါမသိဘူးကွာလို့ပြောလိုက်မယ်ဆိုလို့ရှိရင်ဟောလားသိခါကြအောင်ပါဟုတ်ရဲ့အသိခါကြပြီဆိုလို့ရောငါတို့ဆရာကြီးကအကုန်လုံးသိတယ်ပတ်နေတာပဲအကုန်လုံးသိမှာတော့ဟာလာရဟန္တာမဟုတ်ဘူးဆိုထင်သွားရင်အခက်ဖြစ်ပါဘူးအဲ့ဒီတော့ငကွားမလိမ့်နေတာဆိုတော့လည်းပဲအဲ့ဒီတော့မသိရင်မသိဘူးမပြောဘူးသူကလည်းပဲသူကြင့်ထားတဲ့သိတဲ့တရားပဲသူဟောတယ်နော်ဟောတော့အဲ့ဒီမှာပေါ့ဗျာလောကမှာအမေဆိုတာလည်းမရှိဘူးအဖေဆိုတာလည်းမရှိဘူးအဲ့ဒီအမေအဖေတွေအပေါ်မှာလည်းပဲကောင်းကောင်းမွန်မွန်ကြင့်ကြရလည်းမလိုဘူးနော်ကောင်းမွန်မွန်ကျင့်လို့လည်းပဲဟာလာဒီကောင်းလူတရားတွေခံစားရတာပေါ့ဒီအမေအဖေတွေအပေါ်မှာလည်းပဲပြင်းမလို့လည်းပဲအကုသို့ဖြစ်တာပေါ့ဘူးဘာမှဖြစ်တာမဟုတ်နော်အဲ့တော့လောကမှာကုသို့ဆိုတာလည်းရှိတာမဟုတ်ဘူး လောက်ပဲကောင်းတာတွေလုပ်နေလုပ်နေဟာလာကောင်းကျိုးတရားတွေခံစားရတာမဟုတ်ဘယ်လောက်ပဲမကောင်းတာတွေလုပ်နေလုပ်နေမကောင်းကျိုးတွေခံစားရတာမဟုတ်ဘူးဟာဒါနအလူပေးတာလည်းပဲပြီးစရာမလိုဘူးနဲ့ဒါမျိုးတွေဟောတာနော်တတ္တဝါတွေဟာတဲ့ဘာမှလုပ်စရာမလိုဘူးတဲ့အနည်းဟာလာအနည်း7000 4000လောက်ကြာရင်တတ္တဝါတွေဟာအလူလူစင်ကြယ်သွားမှာနော်အဲ့ဒီအနည်း7000 4000မကြီးမချင်းဘာပဲလုံနေလုံနေဘလောက်ပဲကြည့်နေကြည့်နေအဲ့ဒီပုဂ္ဂိုလ်မသိကြဘူးနော်အဲ့တော့ကောင်းတာပဲလုံလုံဆိုးတာပဲလုံလုံနော်ဘလောက်ပဲကြမ်းကုန်အောင်ဆိုးဆိုးအဲ့ဒီပုဂ္ဂိုလ်လည်းပဲအနည်း7000 4000သူ့တတ်မှတ်ချက်ပြည့်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကသင်ကျေသွားမှာပဲဟုတ်လားသင်ကျေသွားမယ်ဆိုတာကဥစ္စံတို့ဒါဒီနိဗ္ဗာန်ရောက်တဲ့သဘောမျိုးပေါ့နော်အဲ့လိုဖြစ်တာဒါတတ်မှတ်ပြီးတာတဲ့တတ်မှတ်ပြီးတာနော်မိဘကလည်းပဲသားသမီးတွေကိုဟာလာငွေဘူးကျွေးမွေးဘူးစောင့်ရှောက်ဘူးဒါတတ်မှတ်ပြီးတာလောကကနော်တတ်မှတ်ပြီးတာဘာမှကျေးဇူးတရားလည်းမရှိဘူးဘာမှကောင်းကောင်းလည်းလုပ်ကြရမလို့ဟာလောကကတတ်မှတ်ပြီးတာသူ့ဟာသူဒါမျိုးသူသိတဲ့သူသူထင်တဲ့တရားတွေထင်ရမြင်ရတယ်အကုန်လျှောက်ခေါ်တာပေါ့လေဟာလာကုသိုလ်လည်းမရှိဘူးကောင်းတာလုပ်တာမရှိဘူးအကုသိုလ်လည်းမရှိဘူးအမေလည်းမရှိဘူးအဖေလည်းမရှိဘူးနဲ့ဒီဒါမျိုးလျှောက်ခေါ်တာသူသိတဲ့တရားတွေတတ်မှတ်ပြီးတာလောကမှာကောင်းတာတွေကျင့်နေလို့လည်းပဲဘာမှအလူတွေပေးနေလို့လည်းပဲဟုတ်လားလောကတွေပြီးတော့ဟုတ်လားမြန်မြန်ဆင်ကျေမှာမဟုတ်ဘူးနိဗ္ဗာန်မြန်မြန်ရမှာတော့မဟုတ်ဘူးသူဒီနှင်းမရှိမချင်းရတော့ဒါမျိုးပဲကျင့်နေရဆိုပြီးတော့ဒါယသိကြီးကုကုနာကသူကဟောတာပေါ့ဟောတော့အဲ့ဒီမှာဒီအမတ်ကြီးကအလာတဆိုတဲ့အမတ်ကြီးပါအမတ်ကြီးကစဉ်းစားတော့ဟုတ်တယ်သူကလည်းပဲဒီအမကြီးကတဘဝမှတ်မိတယ်နော်အတိတ်ဘဝကိုဇာတိတရဉာဏ်ရတာပေါ့ဦးဇင်းတော့ကြီးခဲ့တဲ့ဘဝကိုတဘဝမှတ်မိတဘဝမှတ်မိတော့ဒီအမကြီးကရှင်းဘဝကဒီဘာဖြစ်ခဲ့လဲတလဲဆိုတော့သူကဒီအမကြီးကသူကအရင်ဘဝကကာဏတိပါဒသူ့အတ္တကိုတတ်ခဲ့နွားရီတက်ခဲ့တယ်၊ကျန်တဲ့တိရစ္ဆာန်တွေလည်းတက်ခဲ့။အဲ့ဒါလိုတက်ဖြတ်ပြီးတော့နှင်းသေးတာ။တက်ဖြတ်နှင်းသေးတာ။အကုသိုလ်တွေလောက်တာ။အကုသိုလ်တွေလောက်လာပြီးတော့တတိတန်းဆိုလို့ရှိရင်အကုသိုလ်ရဲ့အကျိုးတရားသာရှိတယ်ဆိုလို့ရှိရင်သူငြင်းရောက်အောင်ဟာ။ဒါပဲလို့ငြင်းမရောက်ဘူးဒီဘဝမှာစိတ်သူကြီးလာဖြစ်တယ်။ဟာလား။စိတ်သူကြီးလာဖြစ်တယ်ဆိုတော့သူကစဉ်းစားဟုတ်တယ်။ဒါအကုသိုလ်လောက်လည်းပဲအကုသိုလ်အကျိုးမရှိဘူး။နော်။သူကလောကမှာတတ်မှတ်ကြတာရှိပြီးသားသူကသူတတ်မှတ်ချက်ရှိပြီးသားတတ်မဲ့ပုဂ္ဂိုလ်ကတတ်ကုတာနော်အဲပြီးကြတော့ဒီဒုတိယဘုရားမှာစစ်သူကြီးဖြစ်ရမယ်ဆိုတော့တတ်မှတ်ပြီးသားဆိုတော့စစ်သူကြီးဖြစ်ရဟာဗာမဲ့လောက်ခဲ့လို့ပဲစစ်သူကြီးဖြစ်မှာသူကအဲ့လိုသူကလည်းအဲ့လိုတွေ့ဘုရားပြီးကြတော့ဟိုယသိကြီးကဟောနေတယ်သူကတတ်တော်ဝါးတွေမားတယ်သူကပထူဤအာဘောတေသောဝါယောဒါတော့သူပြီးတယ်နော်ပတုဤအဘောတေသောဝါယောရဲ့ဒီကြတော့ဒုက္ခရဲ့ဒုက္ခရဲ့ဇီဝဒီခုနှစ်မျိုးရဲ့ရှိတယ်တတ္တဝါတွေမှာအဲ့ဒီခုနှစ်မျိုးပဲရှိတယ်ဘယ်လိုတတ္တဝါမျိုးနေနေဒီခုနှစ်မျိုးတည်းဘူးမရှိနော်ဘူးမရှိအဲ့ဒီတော့ပတုဤအဘောတေသောဝါယောဒုက္ခချမ်းသာတာဒုက္ခကဆင်းရဲတာဇီဝကအတ္တပေါ့ဗျာနော်အဲ့တော့လူတယောက်ကိုဓာတ်နဲ့ခုတ်တဲ့ရင်ဒါဒီအတ္တတတ်တယ်လို့မခေါ်ဘူးဒီဓာတ်ကြီးခုနှစ်မျိုးကြားထဲမှာဓာတ်ဝင်သွားတာလူသက်အောင်မဟုတ်ဘူးလေနော်ဒီဓာတ်ကြီးခုနှစ်မျိုးကြားထဲမှာဓာတ်ဝင်သွားတာတဲ့အဲ့ဒါလူသက်တယ်လို့မခေါ်ဘူးတဲ့ဦးဇင်းတို့ဒီအားနဲ့ပြောတော့ဦးဇင်းတို့ဒီခေါင်းကြီးမြတ်မှာလူရှင်တော်တွေဟိုအေးရင်ကျူတာသွားတရိယာနော်လူရှင်တော်တွေခေါင်းကြီးမြတ်အေးရင်ကျူတော့သူကတိတိကြီးတွေလောက်ကြတာဟုတ်ရဲ့တိတိကြီးတွေခေါင်းကြီးအလောင်းလူမယ်ပေါ့လေနော်ခေါင်းကြီးအလောင်းလူမယ်ဆိုတော့အဲဒီမှာတိတ်တိရဒီရတ္တဂါရမတွေအကျုပ်ကိုမကြည်ညိုကြဘူးလေဗျာဟာလားဟိုရံဂေါရမကြတော့ကြည်ညိုကြတယ်အဲကျုပ်တို့လည်းပဲဟောလဲကောင်းတဲ့အကျင့်တွေကျင့်နေကြတာပေါ့လေဟာလားဘာတွေလုပ်တော့ဆိုတော့တုံးကုန်နဲ့ဇေခတ်တဲ့ဒီလုံးဒီလုံးနဲ့ရေငုတ်တယ်ဟာလားအဲဒီမှာသူကဘာဟောတော့ဆိုတာအဲဒီအရက်တော့တယ်ဆိုရင်လည်းပဲတဲ့တောက်တက်ရင်အကုသို့မဖြစ်ဘူးဟာလားအဘလို့တောက်အောင်လုံးပါလေအရက်တောက်တယ်ဆိုလို့ရှိရင်ပထမအရက်ကိုဒီတိုင်းပလင်းလိုက်မော့မတော့ဖိနေခွက်သေးကိုထဲလိုက်ဟုတ်လားခွက်သေးထည့်ပြီးတော့တောက်လို့ရှိရင်ဒ 啊，看人家戏演扩展看法嘛，啊，啊，看人家戏演扩展看法都说，啊啦，扩看的呀，有啊，也到达不住的，扩展到达，扩看的呀，啊，哎呦，路大的都路线歪歪的，阿古都没偏，阿边没偏，弯路压的，啊，不路大嘛了嘛。ဒီတိုင်းလက်ဒီတွေပါလိနဲ့ထိုးပြီးတော့11နေပါလိညှင်းမတန်းရအောင်လို့ဒုံးနဲ့ရိုက်တယ်နော်ဒုံးနဲ့ရိုက်တတ်တယ်ဆိုလို့ရှိရင်ခံရခြင်းဒုက္ခခံတော့ဟာကူကဓာတ်လိုက်တတ်တာမဟုတ်ဘူးကွာဒုံးနဲ့ခံတတ်တာဆိုတော့အဲ့ဒါကိုဘာလို့ခေါ်လဲဆိုတော့ဒုက္ခတရားတဲ့ခွက်ခံတရားဒုက္ခတရားဆိုပြီးတော့အဲ့ဒီမှာလူရှင်တော်တွေပြည့်ကြတယ်နော်ခုယတိဥက္ကုဏလည်းအဲ့ဒါပဲနော်ဒီလူတယောက်ကိုတတ်တာဟာတတ်တာမဟုတ်ဘူးလေ။ तू อ่ะဒီခုနဓာတ်ကြီးခုနှစ်ပါးဈာတဲ့ကိုဓာဝင်သွားတာလေ။အဲ့ဒါမျိုးပါ။ဟိုမှာဒီပညာမရှိတဲ့ဟိုအလားတစစ်သူကြီးရတယ်ပဲ။ तू อ่ะအတိတ်ဘဝတဘဝကိုမှတ်မိတာ။တဘဝမှတ်မိ။ तू อ่ะဒီအထာဂရမှာရှင်းပြတာလား။အာဟုတုလောက်ခဲ့တယ်ဟိုကမှာ။နော်။အာဟုတုလောက်ခဲ့။အာဟုတုလောက်ခဲ့ပြီးတော့အာဟုတုလောက်ခဲ့ရင်သူတစ်ပါးတတ်ပြီးတတ်ခဲ့ရင်ဒုတိယဘဝမှာတတ်တမစောကကျိုးပေးပြီးတော့ဟာလား။ပါတယ်မလဲဆိုတော့သူကဒီငရဲ့ရောက်အောင်ပါ့။ငရဲ့ရောက်။ဒါမှမဟုတ်စစ်သူကြီးဖြစ်တယ်။စစ်သူကြီးဖြစ်တာဘာကြောင့်လဲဆိုတော့ဒီအကုသူအကံကအကျိုးမပေးသေးလို့။အကုသူကံကအကျိုးမပေးသေးဘူး။သူကဒီတေဂန်ကြီးအချိန်ခါမှာကုသူတစ်ခုကိုသွားပြီးတော့တရိယကတ္တပမြတ်စွာဘုရားကိုသူကဒီဒါနတစ်ခုပြုခဲ့အဲ့ဒါကိုသွားတရိရတယ်တော့အဲ့ဒီကုသူကံကနေပြီးတော့အကျိုးပေးလိုက်တာဒီစစ်သူကြီးသွားဖြစ်တယ်။ဟိုတတ်တဲ့အကုသူကံကအကျိုးမပေးနိုင်တော့ဖြစ်သွား။အဲ့ဒါကိုဦးဇင်းကနောက်ပိုင်းကျတော့ကံမျိုးစနဲ့ပြောပြနော်။အဲ့ဒီတော့ तू ကအဲ့ဒါမြင်တယ်။ဒါပေမဲ့ဒီအကုသူဟာဘာကြောင့်အကျိုးမပေးဖြစ်ပင်လဲစစ်သူကြီးဘာကြောင့်ဖြစ်တာလဲလဲအကုသူကြောင့်ဖြစ်တာမဟုတ်ဘူးနော်။ဟုတ်လားကတ္တဝမြတ်စွာဘုရားကိုကုသူကောင်းမှုတစ်ခုပြုခဲ့တယ်။ဒါကုသူတရားလေးဒီဟန်ကြီးမှာအမှတ်ရလိုက်လို့အဲ့ဒါကြောင့်စစ်သူကြီးဖြစ်သွားတာဒါကို तू မသိမသိတော့သူ့ဆရာဟောတဲ့ယတိကြီးဥက္ကဏဟောတဲ့တရားဟုတ်တယ်ဒါအကုသူဆိုတာလည်းမရှိဘူးအကုသူဆိုတာလည်းမရှိဘူးဆိုတော့သွားရောအဲ့ဒီမှာပြီးကြတော့ဒီဘီဇကဆိုတဲ့ကျွန်တယောက်ကလည်းပဲအဲ့ဒီနာမှာရှိနော်ဘီဇကဆိုတဲ့ကျွန်က तू ကဘာလဲဆိုတော့အရင်ဘဝတော့ကတတိဖြစ်တတိဖြစ်ပြီးတော့ဒါနတွေပေးတယ်အလှူတွေအရန်ပေးတယ်သီလတွေစောင့်တည်တယ်နော်ကောင်းတာတွေအကုန်လုပ်တယ်သူတော်ဘာတွေကိုလည်းကူညီတယ်ဆောင်းလျှောက်တယ်သူတော်ကောင်းတရားတွေကျင့်ကျင့်ပြီးတော့ဒီဘဝရောက်တော့လည်းပဲသူကျင့်တာပဲဆက်ပြီးတော့ကျင့်ဒီတကကျွန်ဘဝရောက်တော့လည်းကျင့်တာဟိုရှိဘဝကသူကောင်းတာတွေကျင့်နေတယ်ကောင်းတာတွေလုပ်ခဲ့လုပ်ခဲ့ပြီးတော့တကယ်လို့ဒီကုသိုလ်တရားတွေဒါအကျိုးပေးမယ်ဆိုရင်သူကောင်းတဲ့ဘဝရောက်ရဟုတ်လားတတိပြရမယ်ရှင်မင်းပြရမယ်လူချမ်းသာဖြစ်မယ်နတ်ချမ်းသာဖြစ်မယ်လက်ဖြစ်မယ်ဒီလိုဖြစ်ရမှာမဖြစ်ဘဲနဲ့ကျွံသွားဖြစ်ကျွံသွားဖြစ်တယ်ဆိုတော့သူကလည်းပဲအယူလွဲနေသူကလည်းတဘောအပတ်ရတယ်နော်ရှေ့ရတဘောအရင်တဘောကသူကခုနကတတိဖြစ်ခဲ့တယ်နော်ဒါနတိလဘာဝနာကုသိုလ်ကောင်းမှုတွေလုပ်ခဲ့ဒါ ਈ မဲ့လို့ဒီဘဝမှာကြတော့ကောင်းကျိုးမပေးပဲနဲ့ဟာလာကျွံဖြစ်သွားဟုတ်တယ်သူကဆရာကြီးဟောတဲ့တရားသိမှန်တာပဲဟာလာကောင်းတာလုပ်လဲပဲကောင်းကျိုးမခံစားရဘူးကျွန်တော်ကြည့်ပါရှင်မင်းကြီးကျွန်တော်ကြည့်ကျွန်တော်အရင်ဘွားကတတိပြပြီးတော့ကောင်းတာကြီးလုပ်ခဲ့ဒါပေမဲ့လို့ဒီဘွားမှာဟုတ်လားကျုံမလာဖြစ်ကျုံလာဖြစ်နေတယ်အဲ့တော့ဒီကောင်းတာလုပ်လည်းပဲအကျိုးမများပါဘူးဆိုပြီးတော့သူကလည်းထောက်ခံတယ်သူဆရာကြီးပြောတဲ့စကားတွေကိုထောက်ခံတယ်ဟုတ်ဟုတ်လားအမှန်ကဒီဘီစကားကျုံကဘာဖြစ်တာလဲဆိုတော့သူကောင်းတာကြီးလုပ်ခဲ့တယ်တတိတော့ကောင်းတာကြီးလုပ်ကောင်းတာကြီးလုပ်ပြီးမဲ့လို့သူကတခုသောဘဝမှာသူကဒီယဟန်တော်တွေကိုပြင်ပါခဲ့ယဟန်တာတပါးကိုပြင်ပါခဲ့ယဟန်တာတပါးကသူကဘုန်းကြီးတွေဆိုတာကရုံးတုံးထားတာဟုတ်ရဲ့နော်ကရုံးတုံးထားတယ်အဲ့တော့ဒီယဟန်တာမထီတပါးကိုကရုံးတုံးထားဒါမျိုးလုပ်တဲ့ကျင့်သုံးနေထိုင်တာတွေဟာဒီကြုံနေမှနေထိုင်ရတာဒီလိုလုပ်ကြတာဒီတော့ဒီပုဂ္ဂိုလ်ကလည်းပဲကျုံပဲဖြစ်ရမယ်ဆိုပြီးတော့သူကပြောခဲ့တာပြင်ပါခဲ့ရဟန္တာမထေရကိုပြင်ပါခဲ့အဲ့ဒီပြင်ပါတဲ့ကံကြောင့်ကုသိုလ်တွေဟာလာဒီဘဝမှာဘလောက်ပဲလုပ်ပြီးမဲ့လို့အဲ့ဒီကံကမကုန်သေးတဲ့အတွက်ကြောင့်ကျုံမှပြန်ဖြစ်တာကျုံမှရဲ့ဘဝမှာပြိတ္တန်နေပြီးတော့သူကကျုံပြန်ဖြစ်သွား သူကကုသိုလ်တွေအကျိုးမပေးဘူးလို့ထင်သွားတယ်နော်အမှန်ကတော့မဟုတ်ဘူးသူကယန္တာမထေကိုပြင်ပါခဲ့တဲ့အကုသိုလ်ကံကသူကအကျိုးပေးသွားတဲ့အတွက်ကြောင့်ဒီကုသိုလ်ကံတွေကအကျိုးပေးခွင့်မရဘူးဒါပေမဲ့လို့ဒီတိုင်းညီမလာတော့မနေပါဘူးသူကအခွင့်အာဏာနဲ့ကပြန်ကျိုးပေးမှာသူကလည်းအဲ့လိုထောက်ခံလိုက်တဲ့အခါကျတော့အဲ့ဒါမင်းတရားကြီးကစဉ်းစားတယ်စဉ်းစားတော့ဟာဟုတ်တယ်ဒီအလာတစစ်သူကြီးပြောတာလည်းပဲမှန်တာပဲမကောင်းတာတွေလုပ်ခဲ့ပြီးတော့ဟာလာမကောင်းမှုမခံစားရဘူးစစ်သူကြီးလာဖြစ်ဟိုကောင်းတာတွေလုပ်ပြီးတော့ဒီတကားကျွန်ကြတော့ဟာလာကျွန်လာဖြစ်တယ်ဆိုတော့ကောင်းတာမကောင်းတာလုပ်လည်းပဲဘာမှမထူဘူးဆိုပြီးတော့ तू ကအဲ့ဒီမှာ तू ကလည်းကံကိုပယ်သွားမင်းတရားကြီးကလည်းအယူလွဲအယူလွဲပြီးတော့အဲ့ဒီမှာဘာဖြစ်တော့ဆိုတော့ကဲဆရာကြီးကောင်းပြီဆရာကြီးတရားဒီမှာရက်ပါတော့ကျွန်တော်သဘောပေါက်သွားပြီဟာလာသဘောပေါက်သွားပြီဒီတော့ဆရာကြီးကျွန်တော်ပြန်တော့မယ်ဆရာကြီးဒီမှာဆက်နေမယ်ဆိုလို့ရှိရင်ကျွန်တော်ပြောဖို့ပါဖို့အချိန်နေဟာလာအများကြီးနင့်လာသွားလိမ့်မယ်အဲ့တော့ကောင်းတာကုသိုလ်ကံလည်းမရှိဘူးအကုသိုလ်လည်းမရှိဘူးကုသိုလ်ကံရဲ့အကျိုးလည်းမရှိဘူးအကုသိုလ်ကံရဲ့အကျိုးလည်းမရှိဘူးဆိုလို့ရှိရင်ဒီတရားနာနေလို့တော့မလုပ်တော့ပါနဲ့ဟာလာနန်းတော့ပြန်ပြီးတော့ပြောပြောပါပါဆန်းစားတော့မယ်ဆိုပြီးတော့အဲ့ဒီမှာထပြန်သွားတာသူကနော်အဲ့ကောင်းတဲ့အချိန်ဒီကအချိန်ကောင်းနေကိုအလန်းတာမပြုံးသေးတော့ဘူးဆိုပြီးတော့နန်းတော်ရောက်ကနေကသူကကောင်းတာတွေဟာလာစားတယ်တောက်တယ်နောက်ပြီးတော့သူများဟာလာဟိုတော့ဒီတာမရတွေပြင်းပါတယ်အဲ့ဒါမျိုးတွေလုံးပြီးတော့ဒတိုင်းကြီးလုံးပွက်လို့ရိုက်သွားဒတိုင်းကြီးလုံးပွက်လို့ရိုက်သွားတဲ့အခါကျတော့အဲ့ဒီမှာလူစာသမီးတော်လေးကကြားလူစာသမီးတော်လေးကကြားတော့ဒီ15ရက်တစ်ကြိမ်15ရက်တစ်ကြိမ်ကိုမင်းတရားကြီးကနေပြီးတော့ဒီသမီးတော်လေးကုသူကောင်းကိုပြုလုပ်ဖို့ဆိုပြီးတော့တရားတစ်ထောင်တရားတစ်ထောင်ပေးနေကြပေးနေကြအဲ့တော့ဥပုံလေးလည်းကြာရောတပည့်တော်လေးကအတပြားတစ်ထောင်သွားတောင်းသွားတောင်းတော့ဒါနကုသိုလ်ကောင်းမှုတွေပြုလုပ်ဖို့ဥပုံလေးရောက်ပါပြီအချိန်ကျပါပြီအဲခမီးတော်ကြီးအတပြားပေးနေကြတိုင်းပေးပါလို့တောင်းတော့သူကပြောလဲဆိုအိုးသမီးအရင်တော့ကမသိလို့လားငါတို့ကဒီမဟုတ်တဲ့အလုပ်တွေလုပ်နေတာဝေကုံတဲ့အလုပ်တွေလုပ်နေတာလူတွေဆိုတော့ဘာမှအကျိုးမရှိဘူးဟုတ်လားဘယ်ခံကုံတာပဲအဲ့တော့လူမနေနဲ့နော်လူမနေနဲ့အဲ့တော့ကိုယ့်အကူပဲစားနော်ကိုယ့်အကူပဲနေကိုယ့်အကူပဲတော့ဥပုပ်တွေဘာတွေလဲစောင့်မနေနဲ့နော်ဒါတွေကဟိုဒီတတ်မှတ်ပြီးတာသူကလောကကြီးကတတ်မှတ်လိုက်ပြီးတာနော်အဲ့တော့ဒီဥပုပ်ဆောင်ရမယ့်ပုဂ္ဂိုလ်ကဥပုပ်ဆောင်ရမယ်ဥပုပ်မဆောင်တဲ့ပုဂ္ဂိုလ်ကဥပုပ်ဆောင်ဖို့မဆောင်ဘူးဟုတ်လားလောကကြီးကတတ်မှတ်ပြီးလိုက်တာပေါ့ဗျာနော်ဟုတ်လားလူဖြစ်ရမယ့်ပုဂ္ဂိုလ်ကလူဖြစ်တယ်ဟုတ်လားကျွံဖြစ်ရမယ့်ပုဂ္ဂိုလ်ကကျွံဖြစ်ကိုဖြစ်ရတယ်စစ်သူကြီးဖြစ်ရတဲ့ပုဂ္ဂိုလ်ကစစ်သူကြီးဖြစ်ကိုဖြစ်ရမယ်။ဘယင်ဖြစ်ရမယ့်ပုဂ္ဂိုလ်ကဘယင်ဖြစ်ကိုဖြစ်ရမယ်။ဟာလား၊ तू ကလောကကတတ်မှတ်ပြီးသားဆိုပြီးတော့သူ့ဆရာကြီးဟောထားတဲ့တရားတွေနဲ့ပြောပြ။ပြောပြတော့ဟောတတ္တဝါတွေကကောင်းတာပဲလို့လို့မကောင်းတာပဲလို့လို့အနည်းချက်တော့၄တောင်ဆိုလို့ရှိရင်ဒါအားလုံးကသင်ကျေသွားကြရမှာလို့သူတို့ပြောတော့အဲ့ဒီမှာသမီးတော်ကလည်းဒါလို့ခြင်းတာ तू ကဒါလို့ခြင်းတော့သမီးတော်ကလည်းပြောတယ်။အဲ့ဒါဆိုရင်ခမီးတော်ကြီးဒီယတိကြီးကဘာလို့ဒီဟိုဝိလစ်စတင်နဲ့ဟာလာစင်စင်ရဲ့ရဲ့ဘာကြောင့်ကျင့်နေရတာလဲအနှစ်ချက်တောင်းပြီးလို့ချင်း तू စင်ကြဲသွားမှာပဲစင်ကြဲသွားမှာဆိုရင်ဘာကိစ္စကျင့်နေတော့မှာလို့ဒီအတွက်မှာကျင့်နေလည်းပဲ तू မစင်ကြဲနိုင်ဘူးဟာလာမစင်ကြဲနိုင်ဘူးပြောပြအဲ့တော့ဒီ तू ကျင့်နေတာဟာအနှစ်ချက်တောင်းကြီးတောင်းပြီးရင်တတ္တဝါတွေစင်ကြဲပဲဆိုတာမဟုတ်လို့ तू ကျင့်နေတာဖြစ်ရအဲ့ဒီစကားကမှန်တယ်ဆိုလို့ရှိရင်လည်းပဲသူဟာကိုယ့်ကိုယ်ကိုဒုက္ခခံပြီးတော့အလကားကျင့်နေတာသူ့ရဲ့ကျင့်နေတာအလကားပဲနော်ဉာဏ်မကြီးလို့ကျင့်နေတာလို့တပည့်တော်ကပြောပြဒါပေမဲ့လို့ तू ကသိသဘောကျနေတာဟုတ်နော် तू ကဟိုဒီယတိကြီးပြောပြီးနေတာ तू ကအဲ့ဒီအယူတွေဆွဲပြီးတော့ तू ကမဟုတ်တဲ့ဥတွေကလှုပ်ပြီးပြီဟာလားမဟုတ်တဲ့အကုသိုလ်တွေကလှုပ်ပြီးပြီဆိုတော့အကုသိုလ်တွေကျူးပေးမှလည်းကြောက်လာတော့ तू ကအဲ့ဒီအယူကိုပဲဆွဲထားရင်သမီးတော်လေးကပြောပြတယ်လှည့်ပတ်ပြီးတော့ပြောပြပြောပြတော့အဲ့ဒီမှာ तू ကဘာပြောပြလဲဆိုတော့ဖခင်ကြီးဟာကျွန်တော်မျိုးမဟာလဲပဲဟာသူတို့လိုတဘွားမဟုတ်ပါဘူးခုနှစ်ဘွားအပတ်ရပါလေနော်ခုနှစ်ဘွားအပတ်ရအကုသိုလ်တွေဆိုတာအကျိုးမပေးတာပေါ့ကုသိုလ်ကလည်းပဲအကျိုးမပေးတာပေါ့အခွင့်အာဏာမသိနေလို့ဒါအကျိုးမပေးတယ်အဲ့တော့လူစားကမင်းသမီးရဲ့ तू အရှင်အနန္ဒာလောက်အဲ့ဒီဘဝခုနဘဝမြောက်ကသူကဘာဖြစ်ပဲဆိုတော့ရွှေပရိနေသားဖြစ်တယ်။ရွှေပရိနေသားဖြစ်ပြီးတော့အပေါင်းအသင်းတွေနဲ့တောက်လိုက်စားလိုက်နဲ့ဟောလာသူများသားမျိုးသမီးမျိုးတွေဖြည့်ဆည်းခဲ့။ဖြည့်ဆည်းခဲ့တော့အဲ့ဒီဘဝကနေ ပြီးတဲ့အခါကျတော့သူကဘာဖြစ်လဲဆိုတော့ငရဲမှာကြာနော်ငရဲမှာကြာတယ်ငရဲမှာကြာတယ်ငရဲမှာကြာပြီးတော့နောက်တော့ဘာဖြစ်လဲဆိုတော့ဟာလာပြီးရတော့နွားဖြစ်တယ်နွားဖြစ်တော့သင်္ကုတ်ခံရနော်စိတ်ဖြစ်တယ်စိတ်ဖြစ်တော့လည်းပဲသင်္ကုတ်ခံရအဲ့ဒါမျိုးတွေခုနှစ်ဘဝသူခံလေရခုနှစ်ဘဝခံပြီးတော့ပြီးရတော့နှပုံးပန်းတို့လည်းဖြစ်ခဲ့လေနောက်ကြောင့်မို့ဝိမာန်ကိုဖြစ်နော်ပြီးရတော့အမျိုးသမီးဘဝဖြစ်တယ်အခုသမီးတော်ဖြစ်သမီးတော်ဖြစ်ပြီးတော့နောက်ဘဝဒီမှာဆက်ပြီးတော့ဟာလာတရားမင်းကြီးရဲ့မိဖုရားက၃ကြိမ်လောက်ဖြစ်အောင်ပါပြီးကြတော့နတ်သားတယောက်ရဲ့ဇနကနတ်သားရဲ့ဟာလာဒီအချွေရံဖြစ်နေသူကတဘွားဖြစ်အောင်အဲ့ဒါမျိုးတွေကိုပြုတ်ပြလိုက်တဲ့အခါကျတော့အာဟုတုရှိတယ်အာဟုတုကအကျိုးပေးအကျိုးမပေးဘူးပေါ့နော်ကံဆိုတာရှိပါတယ်အာဟုတုကံလည်းရှိတယ်ကုတုကံလည်းရှိတယ်အရှင်မင်းကြီးရုံပါဆိုတော့သူကလည်းဟာလာသူအာဟုတုကံကြီးခံမှာကြောက်သွားပြီ။သူကလည်းလှုပ်ထတာတွေများပြီဆိုတော့ယင်ကြီးကသူကအယူမဆွံ့ရင်ဒီတိုင်းပဲနေ။အဲဒီတော့မှရူစာမင်းသမီးကနေပြီးတော့နာမလေးကနတ်မြတ်နတ်ကောင်းလေးဟာလာတမနာပြမနာတွေလောကမှာရှိတယ်ဆိုလို့ရှိရင်ဟာလာသူ့ရဲ့ခမီးတော်ကြီးကိုအဆောင်လျှောက်ပါတရားပြပါအယူမှန်အောင်တရားပြပါဆိုပြီးတော့အဲ့ဒီမှာတိုင်တယ်။အဲ့လိုတိုင်တယ်လိုက်တဲ့အခါကျတော့ဂျမပြည်မှာရှိတဲ့နာရဒပြမာကြီးရဲ့ကြားနာရဒပြမာကြီးကဖရာလောင်းနော်ဖရာလောင်းလို့ဆိုတာကဥစဉ်တို့ဒီတတဝဝိနေရတွေကိုအမြဲတမ်းဘယ်လိုကူညီရမလဲဆောင်ချောက်ရမလဲဆိုတာအမြဲတမ်းစဉ်းစားနေတာဆိုတော့ဒီဥစာမင်းသမီးလေးတိုင်တယ်လိုက်တာနဲ့နာရဒပြမာကြီးကကြားတယ်ကြားတော့သူကအဲဒီအင်းမင်းတရားကြီးတော့ငါသွားချွတ်မှာကြားမယ်ငါဘယ်ဘုံဘယ်နည်းနဲ့သွားရမလဲဆိုတော့လူရောက်ဖန်ဆင်းသွားလူရောက်ဖန်ဆင်းတဲ့အခါမှာလည်းပဲဟာလာမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်ဆိုပြီးတော့သူကလည်းဟိုယတိယဟန်အတွင်းထန်ရှင်းပြီးတော့ကောင်းကင်ကနေပြီးတော့နန်းတော်မှာဆင်းနန်းတော်မှာဆင်းပြီးတော့အဲ့ဒီမှာဒီနာတရပြမာကြီးကဆရာလောင်းကနေပြီးတော့အဲ့ဒီအင်ဂီတီမင်းကိုကုသူကအကုသူကနေရှိတဲ့အကြောင်းနော်ကောင်းတာပဲလှုပ်လို့ဆိုးတာပဲလှုပ်လို့ကောင်းတာလှုပ်ရင်ကောင်းကျိုးခံစားရမယ်မကောင်းတာလှုပ်ရင်မကောင်းကျိုးခံစားရမယ်ဆိုပြီးတော့အဲ့ဒီမှာအရှိကြီးတရားဟောတယ်နော်အဲ့လိုတရားဟောလိုက်တဲ့အခါကျမှနောက်ဆုံးအင်ဂီတီမင်းကြီးလည်းပဲဟာလာအဲ့ဒီမိစ္ဆာအယူကိုစွန့်သွားတယ်မိစ္ဆာအယူကိုစွန့်သွားတယ်နော်အဲ့ဒီတော့ကံရဲ့သဘောတရားတွေကိုဦးဇင်းတို့သိသိခြားခြားနားမလည်ဘူးဆိုလို့ရှိရင်အယူမနိုင်နော်အယူမနိုင်အားကြောင့်မလို့ဦးဇင်းတို့ဘာသာကြားတွေကလည်းပဲဒီဦးဇင်းတို့ဗုဒ္ဓဘာသာတွေကိုဒီကံအကျိုးအခွင့်အခါမတင်သေးလို့အကျိုးမပေးတာကိုကြိုင်ပြီးတော့ဦးဇင်းတို့ဗုဒ္ဓဘာသာကိုသူတို့ကနှိပ်ကွက်တယ်နော်ဟုတ်လားဗုဒ္ဓဘာသာတွေကကောင်းတာလို့ရင်ကောင်းကျိုးရတယ်မကောင်းတာလို့ရင်မကောင်းကျိုးရဟုတ်လားကံကံအကျိုးကိုယုံကြည်ဟာဘသူဘသူကြတော့ဟုတ်လားမကောင်းတာတွေမဟုတ်တဲ့ုပ်တွေအကုန်လုံးနေတယ်ဟုတ်လားဒါပေမဲ့လို့သူတို့ကြတော့ကြီးဝါနေပါလားချမ်းသာနေပါလားနော်ဒါမျိုးတွေနဲ့ကြိုင်ပြောတယ်တချို့ကြတော့အဲ့ဒါကောင်းတာတွေလုပ်နေတယ်ဒါပေမဲ့လို့အဆင်မပြေဘူးဆင်းရဲပြီးတော့နေကြတယ်အဲ့ဒါတွေနဲ့ကြည့်ပြီးတော့သူတို့ကဒီကံကံရဲ့အကျိုးတရားသူတို့ကလက်မခံခြင်းအဲ့လိုဖြစ်တာဟမ်အဲ့ဒီတော့ဥစဉ်တို့ကံဟာဥစဉ်တို့မနေ့ကပြောခဲ့မနေ့ကပြောခဲ့တဲ့ကံကဥစဉ်တို့ဇောခွန်နဲ့ချက်နဲ့ပြောခဲ့တာနော်သူကအကျိုးပေးရာအချိန်ကာလအနေအချင်းဥစဉ်တို့ကံကိုခွဲပြနော်အဲ့တော့ပထမဇောကံဒီဒီဘဝမှာအကျိုးပေးတယ်ဒိဋ္ဌဓမ္မဝေရဏီယကံလို့ခေါ်ပါတယ်နော်တတ္တပဇောကဒုတိယဘဝမှာအကျိုးပေးတယ်အာကောင်းဆုံးအဲ့ဒီကံမျိုးကြတော့ဥပပိစ္စဝေရဏီယကံနဲ့နော်အခြားမဲ့ဘဝမှာကပ်ရောက်ပြီးတော့လက်တွေ့ခံစားရမယ်ကံအလေဆုံး၅ချက်ကဦးဇင်းတို့ဟာလဲတတိယဘဝကနေစပြီးတော့နိဗ္ဗာန်ရောက်သည့်ဘဝတွေမှာခံစားရမယ်ကံအကျိုးပေးမယ်ကံအဲ့ဒီကံမျိုးကိုတော့အပရာပရိယဝေရဏိယကံလို့ဒီလိုခေါ်တယ်။ကံရဲ့အချိန်ကာလကိုဦးဇင်းတို့ဇော9ချိန်နဲ့တတ်ပတ်လိုက်တာနော်။အဲ့တော့ပထမဇောဆိုတဲ့ဒိဋ္ဌဓမ္မဝေရဏိယကံဟာသူကပထမဇောရဲ့ကံဟာဒီဘဝပဲလက်တွေ့ဘဝပဲသူကအကျိုးပေးရာကာလရှိတယ်။ဒီဘဝမှာအကျိုးမပေးတော့ဘူးမပေးနိုင်ဘူးဆိုလို့ရှိရင်ဒုတိယဘဝမှာသူအကျိုးမပေးနိုင်တော့သူကံအဟောဒီကံဖြစ်သွားနော်။အဟောဒီကံဖြစ်သွားဥပဝိဇ္ဇဝေဒနိယကံတတ္တမဇောကလည်းပဲဒီတိုင်းပဲသူ့ရဲ့အာကောင်းတဲ့ကံကနေပြီးတော့ဝင်ကျိုးပေးသွားရင်ဒီကံတစ်ခုကအကျိုးမပေးနိုင်တော့ အကျိုးမပေးနိုင်ဘူးဆိုလို့ရှိရင်တတိယဘဝမှာ तू လိုက်ပြီးတော့အကျိုးမပေးတော့နော်အကျိုးမပေးတော့သူကဘာဖြစ်သွားသူကာလကုန်သွားတယ်နော်သူကာလကုန်သွားအဲ့တော့အဲ့ဒီကံကဘာကံဖြစ်သွားလဲဆိုတော့အဟောတိကံဖြစ်သွားနော်အဟောတိကံဖြစ်သွားအပရာပရိယဝေဒနိယကံဆိုတဲ့ကံတွေကတော့ဒါနိဗ္ဗာန်မရောက်ခြင်းဆိုတော့သူတို့ကဒီအခွင့်အာဏာပြင်တိုင်းအလှည့်ပြင်တိုင်းအကျိုးပေးတယ်နော်ဒါအချိန်ကာလအနေအချင်းကာလသတ်မှတ်ချက်နဲ့ဘယ်ကာလမှာဘယ်ကံအကျိုးပေးတယ်ဘယ်ကာလမှာဘယ်ကံအကျိုးပေးတယ်ဆိုတာကိုကိုယ်စလို့မနည်းရလည်းပဲဥစဉ်ကြည်ကြည်ပြန်ပြန်ပြောခဲ့နော်ဒါအကျိုးပေးရကာလအနေနဲ့ကံလေးမျိုးနောက်ပြီးတော့ကံဟာဒီအလှည့်အချိန်အပြင်ပြီးတဲ့ကံလည်းရှိပါနောက်ပြီးတော့ကိစ္စဟာလားပြုလုပ်ဆောင်ရွက်ပွဲရာကိစ္စအနေအချင်းလည်းပဲကံဟာ၄မျိုးပြားနော်အဲ့တော့ကံရဲ့ကိစ္စဟာဘလို့၄မျိုးပြားတယ်လေဆိုတော့နံပါတ်၁ကဇဏကကံနော်ဇဏကကံဆိုတာကဘဝတစ်ခုကိုဖြစ်စီတာအကျိုးတရားတစ်ခုကိုဖြစ်စီတာအဲ့ဒီကံမျိုးကိုဦးဇင်းတို့ဘာကံလို့ခေါ်လ
ဲဇ
ဏကကံဟုတ်လားဒီဘဝမှာကောင်းတာတွေလုပ်ရကြဆိုလို့ရှိရင်လူဘဝကိုရတယ်ဟုတ်လားနောက်ပြီးတော့နတ်ဘဝရတယ်ချမ်းသာဘဝတစ်ခုကိုဖြစ်စီတယ်အကျိုးတစ်ခုကိုဖြစ်စီတယ်အဲ့ဒါဇဏကကံတချို့ကံတွေကအဲ့လိုဖြစ်စီတဲ့ကံ။နောက်ဒုတိယကံကဘာလဲဆိုတော့ဥပထမကကံ။အဲ့ဒီကံကထောက်ပံ့တဲ့ကံတဲ့နော်။သူကအကျိုးကိုတော့မဖြစ်စီဘူး။ဘဝတွေဟာလာလူဘဝနတ်ဘဝစသည်မဖြစ်စီဘူး။ဒါပေမဲ့လို့ဒီဇဏကကံကအကျိုးပေးပြီဆိုရင်အဲ့ဒီဖြစ်လာတဲ့ကံတွေအကျိုးတရားတွေအားကောင်းတော့အောင်သူကဝင်ပြီးတော့ထောက်ပံ့ပေးတယ်နော်။ဝင်ပြီးတော့ထောက်ပံ့ပေး။ဒါဥပထမကကံ။နောက်ပြီးတော့ကံတမျိုးကပါလဲဆိုတော့ဥပပိလကကံဥပပိလကကံဆိုတာကနှိပ်ကပ်ပြီးတော့နှိပ်ဆက်တဲ့ကံကုသိုလ်ကံဟာလားအကျိုးပေးခွင့်မရအောင်ဒီအကုသိုလ်ကံကနေပြီးတော့ကပ်ပြီးတော့နှိပ်ဆက်တယ်နော်ကပ်ပြီးတော့နှိပ်ဆက်တယ်ဆိုတာကကုသိုလ်ကံအကျိုးပေးခွင့်မရအောင်သူကနှောက်ချက်လိုက်ဟာလားကောင်းတာတွေလုပ်ထားပြီမဲ့လို့ကောင်းကျိုးမခံစားရအောင်အကုသိုလ်ကံကဝင်အားကောင်းကောင်းနဲ့နှောက်ချက်လိုက်တော့ကုသိုလ်ကံကြီးကအားနည်းသွားတယ်အကုသိုလ်ကံကကျိုးပေးတော့ဆိုအရာမျိုးဖြစ်တာ။ဟောတချို့ကြတော့လည်းပဲအကုသိုလ်တွေလှုပ်ထားပြီးမဲ့လို့ဒီကုသိုလ်ကံတစ်ခုကနေပြီးတော့သူကနှောက်ချက်တားမြစ်ထားတဲ့အတွက်ကြောင့်အကုသိုလ်ကံတွေဟာအကျိုးမပေးသေးဘူးဆိုကုသိုလ်ကံကအားကောင်းနေတယ်အကျိုးပေးတယ်။အဲဒီတော့အကုသိုလ်တွေလှုပ်ထားပြီးမဲ့လို့ဟုတ်လားအကုသိုလ်ရဲ့အကျိုးဟာချက်ချင်းဒီဘဝမှာလည်းပဲခံစားကြမှာခံစားရ။နောက်ဒုတိယဘဝမှာလည်းပဲခံစားကြမှာခံစားရ။ကုသိုလ်ကံနှောက်ချက်ကံတစ်ခုကနှောက်ချက်ထားတယ်ဆိုလို့ရှိရင်အဲ့ဒီကုသိုလ်ကံကလည်းအကျိုးပေးနေတော့အဲ့ဒါမျိုးကံကိုဘာလို့ခေါ်လဲဥပပိတကံနောက်ကံတစ်မျိုးကဘာလဲဆိုတော့ဥပိစီတကံဥပိစီတကံဆိုတာကတော့ကံတစ်ခုကိုဖြတ်ချလိုက်တယ်နော်ကံတစ်ခုကလည်းဖြတ်ချကုသိုလ်ကံကိုအကုသိုလ်ကံကဖြတ်ချပလိုက်တယ်နော်ဦးဇင်းတို့လူဘဝရနေတယ်ဟာလားလူဘဝရတာကဘာကြောင့်ရလဲကုသိုလ်ကံတွေကြောင့်ရနော်အဲကားတိုက်လို့တည်သွားတယ်ဟာလားဥပိစီတကံဆိုတာအဲ့လိုရုပ်တရက်တည်သွားတာမျိုးပြောတာအဲ့တော့ကားတိုက်လို့တည်သွားတယ်ဆိုတော့ကုသိုလ်ကံကအကျိုးပေးထားတဲ့ဘဝခန္ဓာဘာကဝင်အကျိုးပေးသွားအကုသိုလ်ကံကအကုသိုလ်ကံကဖြတ်ချလိုက်ကုသိုလ်ကံကိုဘဝပြတ်သွားအောင်ဖြတ်ချပြည့်အဲ့ဒါမျိုးကိုဘာကံလဲဥပိ္ပိတကံလို့ခေါ်တယ်နော်ကုသိုလ်ကံကြောင့်ဖြစ်ပေါ်လာတဲ့ဘဝကိုပြတ်သွားအောင်ဖြတ်လိုက်တယ်အဲ့ဒါမျိုးကိုဥပိ္ပိတကနော်ဘာကြောင့်ပဲတည်ပေါ့နော်ဦးဇင်းတို့အစည်းတွေပြုပြီးတော့တည်တဲ့ဟောလားကံပန္နမြပြီဥပိ္ပိတကပါနော်ကုသိုလ်ကံကိုဖြတ်ပြီးတော့အကျိုးပေးလိုက်တာနော်ကုသိုလ်ကံရဲ့အကျိုးတွေကိုဖြတ်ပြီးတော့ပေးလိုက်တာအဲ့ဒါမျိုးအဲ့ဒါမျိုးကံကိုဥပိ္ပစီတကံအဲ့ဒီတော့ဒီကံ၄မျိုးဟာဥစဉ်တော့သူ့လုပ်ငန်းဆောင်တာကိစ္စ၄မျိုးပြတဲ့အတွက်ကြောင့်ကံဟာလည်းပဲ၄မျိုးပြသွားတယ်တဲ့နော်အဲ့ဒီတော့ဒီတချို့ကံတွေဟာဘဝကိုဖြစ်စေတဲ့ကံသဏ္ဍကံအဲ့ဒါကဥစဉ်တော့ခုနကဒီသောသောပိုင်းကပြောခဲ့တဲ့ကံလေးမျိုးနဲ့ပြောမယ်ဆိုရင်ဥပပိစ္ဆဝေဒနိယကံပေါ့ဗျာနော်တတမဇောကနေပြီးတော့အာကောင်းတယ်အာကောင်းတဲ့အခါကျတော့ဟုတ်လားဒုတိယဘဝမှာဘဝကိုဖြစ်စီနော်ဘဝကိုဖြစ်စီအာဒုတိယကံကဘာလဲဆိုတော့ဥပထမကကံသူကဘဝကိုတော့မဖြစ်စီဘူးဒါပေမဲ့ထောက်ပံ့ပြီးထောက်ပံ့ပြီးအဲ့ဒါအဲ့ဒီကံကဘာ၄နဲ့တူလဲဆိုတော့သောသောကံပြောခဲ့တဲ့ကံဒီမှာဥစဉ်တော့ပထမဇောကံဒိဋ္ဌဓမ္မဝေဒနိယကံသူကတော့ချက်ချင်းလန့်ငင်းတော့သူကိုယ်တိုင်အကျိုးမပေးနိုင်ပါဘူး။ဟော မိုးရွာချတယ်လို့ပေါ့ဗျာနော်ချောင်းရီအကောင့်တော့အောင်မိုးရွာချလိုက်တော့မိုးရီနဲ့ပေါင်းပြီးတော့ချောင်းရီကရည်ကြီးကန်သွားတယ်လို့ပေါ့အတိတ်ဘဝကဖြစ်ပေါ်ပြီးတော့လာတဲ့ကုသိုလ်ကံကြီးကုသိုလ်ကံအကျိုးပေးနေတာတွေကိုဟာလာဒီဒိဋ္ဌဓမ္မဝေဒနိယကံပထမဇောကံကနေပြီးတော့အကောင့်အောင်သူကထောက်ပံ့ပေးတယ်နော်လုံးဝအကျိုးမပေးတာတော့မဟုတ်ဘူးနော်ထောက်ပံ့ပေးတယ်နောက်ပြီးတော့အပရာပရိယဝေဒနိယကံလို့ခေါ်တဲ့အလေသော၅ချက်ကကံနေရာလဲပဲအဲ့ဒီကုသိုလ်ကံကြီးအကောင့်အောင်ဟာလာသူတို့ကဝိုင်းပြီးတော့အကျိုးပေးကြတယ်နော်အကျိုးပေးကြအကုသိုလ်ကံပါလဲပဲဒီတိုင်းပါပဲဝိုင်းပြီးတော့အကျိုးပေးကြဒါကြောင့်ဒီဥပဓမ္မကကံကကုသိုလ်ကံတစ်ခုအကျိုးပေးနေပြီဆိုလို့ရှိရင်ယနေ့ဦးဇင်းတို့မျက်မှောက်ဒီပြုတ်လုံနေတဲ့ကုသိုလ်ကံတွေကတွားပြီးတော့ထောက်ပံ့ပေးတယ်ဟာလာထောက်ပံ့ပေးလိုက်တဲ့အခါကျတော့အတိတ်ဘဝကကုသိုလ်ကံတွေအကျိုးတွေဟာအကောင့်သွားအကောင့်သွားတဲ့အတွက်ကြောင့်ဒီတချို့ကုသိုလ်ကံအကျိုးတွေပြီးနေပြီကံကောင်းနေတဲ့ပုံစံမျိုးဆိုရင်ဘာပဲလုပ်လို့ဟုတ်လားအဆင့်ကိုပြေးနေတာပဲနော်ဇီဝရေးလုပ်လည်းပဲဘာပဲဟုတ်လားဇီဝရေးလုပ်လို့ဟုတ်လားဘာပဲဟိုတချို့ဆိုလို့ရှိရင်ဦးဇင်းတို့ဒီမကောင်းတာတွေဟုတ်လားလုပ်ပြီးတော့ဒီအဆင်မပြေဘူးလို့ထင်ရပေမဲ့လို့ဟုတ်လားအဆင်ပြေသွားတာသူလုပ်ရင်အဆင်ပြေတာသူများလုပ်ရင်အဆင်မပြေဘူးနော်ကုသိုလ်ကံအားကောင်းပြီးတော့နေတဲ့ပုံကိုနော်အဲ့ဒါကုသိုလ်ကံဟာအကျိုးပေးနေပြီဆိုလို့ရှိရင်ဘာပဲလုပ်လို့ဟာကောင်းတာတွေကြည့်ပဲငင်းနေရနော်ကောင်းတာကြည့်ပဲတွေ့ဟာအဲ့ဒီတော့ဒီအတိတ်ဘဝကပြုတ်လုလာတဲ့ကုသိုလ်ကံတွေအားကောင်းအောင်ဒီဘဝကနေပြီးတော့ဦးဇင်းတို့မလုပ်ရမယ်ကောင်းတဲ့ကုသိုလ်ကံတွေနဲ့ထောက်ပံ့ပြီးတော့ပေးရတယ်နော်ဒီကံတွေကအကျိုးမပေးတာတော့မဟုတ်ဘူးနော်ဒီဘဝမှာလုပ်တဲ့ကုသိုလ်ကံတွေဟာဟာချင်းချင်းချာချာအကျိုးပေးတာမဟုတ်ပေမဲ့လို့သူကဥပဓမ္မကထောက်ပံ့နဲ့ကံအနေနဲ့သူကထောက်ပံ့နိုင်တယ်နော်ပထမဇောစေတနာတွေကဟာလာထက်ထက်တန်တန်နဲ့လုပ်မယ်ဆိုလို့ရှိရင်အတိတ်ဘဝကကုသိုလ်ကံတွေပြုလုပ်ထားတဲ့ကုသိုလ်ကံတွေအကောင့်တော့သူကထောက်ပံ့ပြီးဥပဓမ္မကကံနော်ဒါကြောင့်မလို့ဦးဇင်းတို့ဟာလာဘေးရင်ဆရာတွေကဒီဘေးရင်ဟောပြီးဆိုလို့ရှိရင်မကောင်းတာတွေဖြစ်နေလို့အဆင်မပြေလို့သွားမေးရင်မလုပ်လဲဆိုတော့ရေရာချိန်တိုင်းနော်ကြရကြည့်တဲ့အခါကျတော့ဗာကြည့်နိုင်လို့ဆိုတော့ပေမရမှာပါလူပါပေမရမှာပါလူပါနဲ့ဆိုတော့အမှန်ကတော့ဒါကုသိုလ်လောက်ခိုင်းတာကုသိုလ်နဲ့ဆက်ခိုင်းလိုက်တာနော်ကုသိုလ်နဲ့ထောက်ပံ့ခိုင်းလိုက်တာကိုယ့်ရဲ့တိတ်ကကုသိုလ်ကံဒီအားကောင်းပြီးတော့လာအောင်ဒီဘဝမှာဟုတ်လားကုသိုလ်ကံနဲ့ထောက်ပံ့ပေးလိုက်တာဥပဓမ္မကကံနဲ့လောက်ခိုင်းလိုက်တာအဲဒီတော့ကြတော့ဗာဖြစ်သွားလဲဆိုတော့အဆင်ပြေသွားတယ်နော်အဆင်ပြေသွားတယ်အဲဒီတော့ဒီအဋ္ဌာဏဝင်ပြီးတော့ဟာလာအစင်မပြေဘူးဆိုလို့ရှင်အဋ္ဌာဏဝင်ပြီးတော့ပရိစိတ်တာမျိုးတွေနော်အဲ့ဒါမျိုးတွေကဘာလို့တာလဲဆိုရင်ဥပဓမ္မကကံလောက်ကြနော်အတိတ်ဘဝကကံတွေကိုဥစဉ်တို့ထောက်ပံ့ဖို့ဥပဓမ္မကကံဖြစ်အောင်လောက်ကြအဲ့ဒါမျိုးတွေဥပဓမ္မကကံနဲ့ထောက်ပံ့ပေးလိုက်ပြီးဆိုလို့ရှင်အတိတ်ဘဝကကုသိုလ်ကံတွေဟာလမ်းပွင့်သွားပြီးတော့မဖြစ်သွားဘူးအာကောင့်သွားအာကောင့်သွားပြီးဆိုတဲ့အခါကျတော့အကုသိုလ်ကံတွေကိုထည့်ချပြီးတော့သူကဗာပြစ်အကျိုးပေးသွားတယ်တဲ့နော်ကောင်းတာတွေပဲကျိုးပေးအဲ့ဒါလိုပဲဒီဘဝမှာဟာလာကိုကဒီကုသိုလ်ကံကြောင့်ဒီဘဝမှာဟာလာလူဖြစ်လာတယ်တင်းတောင်းတင်းနေနေရတယ်ဒါပဲလို့ဒီဘဝမှာကိုလုံးနေတဲ့လုပ်ငန်းတွေကမကောင်းတဲ့လုပ်ငန်းတွေဖြစ်ပြီးတော့နေပြီဆိုလို့ရှိရင်လည်းပဲအဲ့ဒီကံတွေကဥပဓမ္မကအနေနဲ့ဟာလာဖြစ်သွားပြီးတော့အတိတ်ဘဝကအကုသိုလ်ကံတွေအားကောင်းအောင်သူကဥပဓမ္မကအနေနဲ့ထောက်ပံ့လိုက်တယ်ဆိုလို့ရှိရင်ဟာလာဒီဘဝမှာပဲဒီပုဂ္ဂိုလ်ဟုတ်လားဆင်းရဲတာတွေဖြစ်ပြီးတော့သွားတတ်တယ်နော်ဟုတ်လားချမ်းသာပြီးတော့နေပေမဲ့လို့ဟုတ်လားယောဂါတွေများသွားတာတွေဖြစ်မယ်နော်ဟုတ်လားပစ္စည်းဥစ္စာတွေဟုတ်လားဆုံးရှုံးသွားတာတွေဖြစ်ခြင်းဖြစ်မယ်ပေါ့ပစ္စည်းဥစ္စာတွေမဆုံးရှုံးတော့မှချမ်းသာရည်တွေချုံရင်းသွားနိုင်တယ်ဟုတ်လားနောက်ပြီးတော့အသက်ရှိရှိနေရမှာအသက်ရှိရှိမနေနိုင်တော့ဘူးအသက်တူသွားမယ်ဒါမျိုးအကုသိုလ်ကံကဥပဓမ္မကအနေနဲ့ထောက်ပံ့လိုက်ပြီးဆိုလို့ရှိရင်ဟုတ်လားဒီအကုသိုလ်ကံတွေဟာအကောင့်ပြီးတော့အကျိုးပေးပါလေနော်ဒါဥစဉ်တို့ကံရဲ့ကိစ္စအနေနဲ့ဖြစ်တဲ့ဥစဉ်တို့ကံလေးမျိုးပေါ့ဒီတော့ဥပပိလကကံတတိယကံကဥပပိလကကံဥပပိလကကံဟာကံတစ်ခုနဲ့တစ်ခုဟာတားမြစ်နိုင်စွာရှိတယ်နော်ကုသိုလ်ကံကနေပြီးတော့ကုသိုလ်ကံတစ်ခုကနေပြီးတော့အကုသိုလ်ကံတစ်ခုကိုတားမြစ်နိုင်အခိုက်အတန့်အဖြစ်နော်အကျိုးမပေးအောင်တားမြစ်နိုင်အကုသိုလ်ကံတစ်ခုကလည်းပဲကုသိုလ်ကံတစ်ခုကိုအခိုက်အတန့်အပြင်အကျိုးမပေးအောင်ဘာဖြစ်လို့လဲ။ဒါမြင်နိုင်တယ်။ဦးဇင်းတို့ဟောလာအလာဒဖြစ်သူကြီးကြည့်ပေါ့ဗျာနော်။သူတို့ကတက်တည်တက်ခဲ့တာ ဒါပေမဲ့လို့ကုသိုလ်ကံတစ်ခုကနေပြီးတော့ဟုတ်လားတားမြစ်လိုက်တဲ့အတွက်ကြောင့်ဒုတိယဘဝမှာငရဲရောက်တာမရောက်ဘူးဘာဖြစ်လဲဆိုတော့စစ်သူကြီးဖြစ်တယ်နော်ဒီစကကျွန်းကောင်းတာတွေလုပ်ခဲ့ပါတယ်နော်ကောင်းတာတွေကြီးပဲလုပ်တယ်ဒါပေမဲ့လို့အကုသိုလ်ကံတစ်ခုကတားမြစ်လိုက်တဲ့အခါကျတော့သူကောင်းတဲ့ဘဝဟုတ်လားလူဘဝရောက်တယ်ဒါပေမဲ့လို့လူချမ်းသာဖြစ်ရလားမဖြစ်ဘူးနော်ကျွန်းဖြစ်သွားဒါပါလဲဆိုတော့ကံတစ်ခုကနေပြီးတော့ကံတစ်ခုကိုတားမြစ်တာတားမြစ်ထားတယ်ဆိုလို့ရှိရင်အကျိုးပေးဖို့မရဒါကြောင့်ဦးဇင်းတို့ကဘာလုပ်ဖို့လိုတယ်လဲဆိုတော့ကုသိုလ်ကံကြီးများများလှုပ်ထားဖို့လိုတယ်ဟုတ်လားအဲ့ဒီကုသိုလ်ကံကြီးများများလှုပ်ထားပြီဆိုလို့ရှိရင်အဲ့ဒီကံကြီးကဒီအကုသိုလ်ကံကြီးကိုတားမြစ်ပြီးတော့တားဆီးပြီးတော့အခွင့်ရအောင်အကျိုးပေးပါလိမ့်မယ်နော်ဒါကြောင့်ဇဏကကံကြီးဖြစ်ဖို့လည်းပဲလိုတယ်ဥပဓမ္မကကံကြီးဖြစ်များအောင်ဖြစ်ဖို့လည်းလိုတယ်ဥပပိလကကံကြီးကုသိုလ်ကံကြီးကအကုသိုလ်ကံကြီးဟုတ်လားတားမြစ်နိုင်အောင်လည်းပဲကုသိုလ်ကံဒီအကောင်းအောင်ကြိုးစားအားထုတ်ဖို့လိုပါတယ်နော်ဒါကံလေးမျိုးကံရဲ့ကိစ္စအနေနဲ့၄မျိုးပေါ့နောက်ပြီးတော့အလဲအကျဉ်းအားဖြင့်အကျိုးပေးတဲ့ကံကလည်းပဲ၄မျိုးရှိပါအလဲအကျဉ်းအားဖြင့်အကျိုးပေးတဲ့ကံတတ္တဝါတွေမှာပထမဆုံးအကျိုးပေးတဲ့မဖြစ်မနေအကျိုးပေးတဲ့ကံဟာကရုကံလို့ခေါ်နော်ကရုကကံကြီးလေးတဲ့ကံပေါ့ကုသိုလ်ကံမှာဆိုလို့ရှိရင်ဦးဇင်းတို့ဇံတရားတွေဟာဇံရအောင်ကျင့်တယ်ဆိုလို့ရှိရင်တမထတွေပွားတမထတွေပွားပြီးတော့ဇံရအောင်ကျင့်တယ်ဆိုအဲ့ဒီဇံနဲ့ပြီးသွားဒုတိယဘဝမှာပြန်မပြီးရောက်တယ်နော်ကိုကပထမဇံရရင်ပထမဇံပုံရောက်တယ်ဒုတိယဇံရရင်ဒုတိယဇံပုံရောက်တယ်နော်ဒါတားမြစ်လို့မရဘူးဘယ်သူမှတားလို့မရဒီကံအဲ့ဒါကြောင့်ကြီးလေးတဲ့ကံလို့ခေါ်တယ်ကုသိုလ်ကံမှာကရုကံနောက်ပြီးတော့မတ်ဖြစ်ပြီဆိုလို့ရှိရင်မတ်ဟာလည်းပဲဦးဇင်းတို့ကုသိုလ်ကံเนาะမတ်တရားရပြီဆိုလို့ရှိရင်ဟိုဘက်ကဖို့တရားတန်းကူသွားဘယ်သူမှဖြက်စီးလို့မရအောင်နှောက်ချက်လို့မရတားမြစ်လို့မရအဲကုသိုလ်ကံအဲ့တော့ကုသိုလ်ကံဒီမှာခုနဇန်တရားရယ်မတ်တရားရယ်ဒါပဲရှိတယ်เนาะအဲ့ဒီကုသိုလ်ကံရယ်ဆိုလို့ရှိရင်ကရုကံကြီးလေးတဲ့ကံလို့ခေါ်တယ်ဘာကြောင့်ကြီးလေးတယ်လဲဆိုလို့ရှိရင်ကြံတစ်ပါးကနေပြီးတော့တားမြစ်လို့မရဘူးဟုတ်လားဖြက်စီးလို့မရအကျိုးပေးဖို့ပေးတယ်ဒုတိယဘဝအကုသိုလ်ဘက်မှာဆိုရင်ဘာရှိလဲဆိုတော့ပိဋကန္တရိယကံရှိနော်ဘာကံလဲပိဋကန္တရိယအပေသက်တဲ့ကံနော်ဒီဘဝမှာအကျိုးမပေးပြီမဲ့လို့ဒုတိယဘဝမှာအဲ့ဒီပုဂ္ဂိုလ်ကငရဲတရားမှာနော်အကျိုးပေးဖို့ပေးတယ်ဖះလဲတားလို့မရအောင်နော်ဘယ်လိုပုဂ္ဂိုလ်မျိုးမှလဲတားလို့မရအောင်ဘယ်ကံမှလဲပဲတားလို့မရအောင်အပေသက်မဲ့ယဟနာသက်မဲ့ဟောတန်ခါတင်းခွဲမဲ့ရသောဘုရားကိုတွေးသိတည်အောင်ပြုလုပ်ပဲဆိုတဲ့ဒီပိဋကန္တရိယကံ၅ပါးကိုကျူးလွန်ရင်ဒုတိယဘဝမှာဟာလားအပေတန်းဖို့ရောက်တယ်အဝိဇ္ဇတန်းရောက်နော်အဝိဇ္ဇမရောက်အောင်ဘယ်ကံကမှတားမြစ်လို့မရအဲ့ဒါကြောင့်မလို့အဲ့ဒီကံတွေကိုဘာကံလို့ခေါ်လဲကရုကကံနဲ့ကြီးလေးတဲ့ကံလို့ခေါ်တယ်နော်အဲ့ဒီတော့တတ္တဝါတွေမှာကရုကကံရှိရင်အဲ့ဒီကရုကကံကအကျိုးပေးတယ်ကြံတဲ့ကံတွေအကျိုးမပေးနိုင်ဘူးအဲ့တော့အမေသက်ပြီးတော့အပေသက်ပြီးတော့ဟာလားအာဒီအမေသက်တဲ့ကံတွေအပေသက်တဲ့ကံတွေပြောက်အောင်အပေမရောက်အောင်ဆိုပြီးတော့ဟာလားဘလောက်ပဲကုသိုလ်တွေလုပ်လို့နော်ဟာလားကြောင်းတွေဘလောက်ပဲစောက်စောက်နော်သီလတွေဘလောက်ပဲထိန်းသိမ်းမရတော့ဒုတိယဘဝမှာအဲ့ဒီကံကတားမြစ်လို့ကိုမရတော့အသာတသက်မင်းကြီးနော်အဖေကိုတတ်တယ်အဖေသက်ပြီးတော့နောင်တတွေရပြီးတော့မြတ်စွာဘုရားနဲ့တွေ့နော်သာသနာကိုအများကြီးချီးမြှောက်သွားတယ်ပထမတန်ခါကတင်သွားတယ်နော်ဒါပေမဲ့လို့လွတ်ရတာမလွတ်ဘူးဒုတိယဘဝမှာအဝိဇ္ဇငရဲရောက်နေတာနော်အခုချိန်ထိအဝိဇ္ဇငရဲမှာရှိအဲ့ဒီအဝိဇ္ဇငရဲကလွတ်ရင်တော့ခုနကသူလုတ်ခဲ့တဲ့ကုသိုလ်ကံတွေကအကျိုးပေးပြီးတော့သူကပိဿိကဗုဒ္ဓဖြစ်မှာနော်ဒုတိယဘဝမှာတားမြစ်လို့မရဘူးဒီကံကြီးတွေဒါကြောင့်မလို့ကြီးလေးတဲ့ကံလို့ကရုကကံလို့ခေါ်ပါတယ်နော်တတ္တဝါတွေမှာကရုကကံရှိရင်ကရုကကံကအကျိုးပေးတယ်အဲ့ဒီကရုဏာကံမရှိဘူးဆိုရင်ဘယ်ကံကအကျိုးပေးလဲဆိုတော့အာတဏကံဆိုတဲ့ဤကတဲ့ကံကအကျိုးပေးပါလေတဲ့ဘာကံလဲတော့ဤကတဲ့ကံအဲ့ဒီဤကတာဘယ်ချိန်ဤကတာလဲဆိုတော့တေဂာနိလုတ်တဲ့ကံပြောတာနော်တေဂာနိလုတ်တဲ့ကံတေဂာနိမှာဦးဇင်းတို့တချို့ဆိုလို့ရှင်ဟာလားတဘွာလုံးကုသိုလ်ကောင်းမှုတွေလုပ်ခဲ့တယ်ဒါပေမဲ့လို့တေဂာနိကြတော့ဟာလားသာဆွဲလန်းသမိဆွဲလန်းနဲ့အဲ့လိုလိုဆွဲလန်းသွားပြီဆိုလို့ရှင်ဟုတ်လားဘွားကူမကောင်းဘူးဖြစ်သွားဘွားကူမကောင်းဘူးကရဲရဲဆက်ဆက်တော့မဖြစ်ပါဘူးအဝိဇ္ဇငရဲတွေကတော့မရောက်ဘူးသူကပေဒဂတိဆိုလို့ခေါ်တယ်ပြိတ္တာကိုရောက်သွားနော် ဒေတာဘုံရောက်သွားတယ်ဒေတာဘုံရောက်သွားတယ်အဲ့လိုဆွဲလန်းမှုဖြစ်သွားတယ်ဆိုလို့ရှိရင်နှလုံးသွင်းမကောင်းဘူးဆိုလို့ရှိရင်ဘာဖြစ်သွားလဲအကျိုးပေးရလည်းပဲနော်တားမြစ်သွားကုသိုလ်ကံတွေကိုယ်တဘွားလုံးလောက်ထားခဲ့တဲ့ကုသိုလ်ကံတွေကိုအဲ့ဒီအနီးကပ်ကံကနေပြီးတော့တားမြစ်လိုက်တဲ့အတွက်ကြောင့်သူကောင်းတဲ့ဘုံဘွားရောက်ရဲ့လားမရောက်ဘူးเนาะပြေကြဖို့ရောက်ရတယ်เนาะပြေကြဖို့ရောက်နောက်ပြီးတော့ကိုကအကုသိုလ်ကံนี่ဘလောက်ပဲတဘွားတစ်ယောက်လုံးလုပ်ခဲ့လုပ်ခဲ့ဒီတေကံนี่အချိန်ကမှာကိုကုသိုလ်ကောင်းမှုပြုလုပ်ထားတဲ့တခုကိုသွားပြီးတော့အမှတ်ရမယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီကံဟာကိုယ်စင်တော့အကျိုးပေးเนาะဘဝမှာဟောလို့အဝိဇ္ဇငရဲတွေအပင်ငရဲကိုမကြဘဲနဲ့ကောင်းတဲ့ဘုံဘွားရောက်သွားတာလည်းရှိတယ်เนาะကောင်းတဲ့ဘုံဘွားရောက်သွားတာလည်းရှိအဲဒီတော့ကိုစင်တို့ဒီဥပမာအပြင်ပြောမယ်ဆိုလို့ရှိရင်ဒီပတိနေရီကောသလမင်းကြီးရဲ့မိဖုရဲ့ကောင်းကြီးမာလိကာဒေဝီမိဖုရားကြီးနော်မာလိကာဒေဝီမိဖုရားကြီးဆိုတာဉာဏ်မြောင်မြင်လဲရှိတယ်သာသနာတော်ကိုလည်းပဲချီးမြှောက်တယ်ကုသိုလ်ကောင်းမှုတွေလုပ်ခဲ့တယ်ဒါပေမဲ့လို့ဒီကံဒီအချိန်ကမှသူကောသလမင်းကြီးကိုလှည့်စားခဲ့တဲ့ကိစ္စလေးတစ်ခုရှိအဲ့ဒီကိစ္စလေးသွားပြီးတော့တရိယာဟာငါဘယင်ကြီးကိုညာမိတယ်၊လိမ်မိတယ်ဆိုပြီးတော့စိတ်မကောင်းဖြစ်အဲ့ဒီစိတ်မကောင်းဖြစ်ပြီးတော့တည်သွားတော့ဘာဖြစ်သွားလဲဆိုတော့ဒီငရဲမှာဟုတ်လားငရဲအချမ်းရငရဲလေးတစ်ခုမှသွားပြီးတော့ခုနှစ်ရက်ခံခုနှစ်ရက်ကကျွတ်တဲ့အခါကျမှအဲ့ဒီမှာကံကုန်ပြီးတော့သူကကုသိုလ်ကံတွေပြန်ကျုပ်ပြီးတော့မျက်ပြီးပြန်ရောက်သွားနော်ဒီမာလိကာဒီဝီမိဖုရားကြီးကဘွားတစ်ယောက်လုံးကောင်းတာတွေလုပ်ခဲ့ပါတယ်မကောင်းတာတွေကအဲ့ဒီနည်းနည်းလေးလုပ်ခဲ့အဲ့ဒီနည်းနည်းလေးကိုတွားပြီးတော့ဒီကံဒီချိန်မှာသွားတတိယအဲဒါကြောင့်အာဟုတုကံကအကျိုးပေးသွားတယ်နော်ကောင်းတဲ့ဘုံဘွားမရောက်ဘူးဘဝစီမှာဟိုငရဲမှာခံရဒါအကြာကြီးတော့မခံရဘူးကောင်းတာတွေလုပ်ခဲ့တဲ့အတွက်ကြောင့်ခုနှစ်ရက်ခံခုနှစ်ရက်ခံပြီးတော့ဟုတ်လားနတ်ပြည်ဖြစ်သွားဒါအာတန္တကံကနီးကပ်တဲ့ကံကအကျိုးပေးတယ်လို့တလူပြောတာနော်ဦးဇင်းတို့ဒီဟိုဖြစ်တုံကတောနာရဟန္တာမထေရဲ့ခမီးတော်ကြီးအဲ့ဒီခမီးတော်ကြီးကသူကမုတ်ဆိုးမုတ်ဆိုးလုံးနဲ့အတတ်မွေးတာမုတ်ဆိုးလုံးမုတ်ဆိုးလုံးနဲ့သူကဘွားတကြလုံးမုတ်ဆိုးတွေလုံးပြီးတော့အတတ်မွေးတော့ဒီတောနာမထေရကနေပြီးတော့ငါတကားကြီးတော့ဒီတိုင်းနေလို့ရှိရင်ကိုကျိုးနေတော့ပါပဲဆိုပြီးတော့ဟာလာခေါင်းကြီးဝယ်ခိုင်းခေါင်းကြီးဝယ်ပြီးတော့เจ้ามาขอท้าเจ้ามาขอท้าတဲ့အခါကျတော့ဒီပေဂန်ဒီအချိန်ကကျတော့နမိတ်တွေထင်းလာနမိတ်တွေထင်းလာဆိုတော့သူလုပ်ခဲ့တဲ့အကုသိုလ်ကံတွေနဲ့ဟာလာလေခွေးကြီးတွေလိုက်လာပြီဟာလားခွေးကြီးတွေတော်တော်တက်လာပြီသူသားကိုပြောတယ်ဟာငါသားလုံးပေါင်းကခွေး6ပါးခွေးတွေ6ပေါင်းကဆိုတော့ဒီရဲ့လူတွေကဘာမှမတွေ့ရနော်အခုစင်းကြီးဘာဖြစ်လို့တော့ဟာခွေးတွေလိုက်လာကြပြီခွေးနဲ့ကြီးတွေပေါ့ငါ့ကိုလာဆွဲနေကြပြီလုံးကြပါအောင်ကတားကြပါအောင်ကအဲအဲ့ဒါမျိုးဩနေဩနေတော့သောနာမထေရတည်နေတော့ငါတကာကြီးခုစင်းကြီးတော့ဒီအကုသိုလ်ကံနေငရဲနှမိတ်တွေထင်းလာပြီဆိုပြီးတော့အဲ့ဒီမှာသူเจ้าอ่ะอุเซนนี่ขอฮล่ะเออเดี๋ยวได้อ่ะ